ံပေါ်ဆုံးပေါ့နော်အခုမြန်မာနိုင်ငံမှာလက်တလောတစ်ခိုင်ဒီနေမှာပြဿနာတွေဖြစ်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့အခင်ရဲ့ရေဘူးရအမြင်လေးပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပြီးပါဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့
ရခိုင်ပြဿနာကတော့ဟိုစိုးရိမ်ဝေဟာအခြေအနေရှိတယ်လို့ဒီလိုဆိုတာပေါ့နော်ဒီရခိုင်ပြဿနာဖြစ်ခဲ့တာဟိုတမိုင်းစစ်စစ်ဖြစ်ခဲ့တဲ့ကိစ္စပေါ့အနည်းဆုံးပြောရင်အရင်ဆိုးရတစ်ထက်သမိုင်းဥသိဆိုင်ကတည်းက2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျာဟိုမေနဲ့ဂျုံမှာတခါဖြစ်တယ်အောက်ကူမှာတခါဖြစ်တယ်အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေသထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေသခံတိုင်းရင်းသားတခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တက်အခုဒီနေ့2016ခုနှစ်အောက်တိုဘာ9ရက်နေ့ဖြစ်တဲ့ပြဿနာကြောင့်ဒီလိုလူမျိုးစုကြီးများဖြစ်တဲ့ပြဿနာမဟုတ်ဘူ
း
သူကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စခန်းလေးတိုက်ပွဲနေပြည်တော်တိုက်ပွဲနေမျိုးတစ်ခုသိပ်ပိုက်ပြီးရွေးချက်နဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာရခိုင်ဟိုက်တဲ့ပြီးတော့ရှုပ်ထွေးတယ်နည်းနည်းတယ
်
ဆိုတော့တိတိကျကျကျအနာပလဲချပြီးရှင်းရမှာဟာမျိုးဒီလိုအကြမ်းမျိုးတော့တတ်မရပါဘူ
းဟုတ်ကဲ့ပါအခုနောက်ကျောင်းကိုပြန်မလှည့်ခင်တော့နော်အခုရခိုင်မှာဖြစ်ပွားနေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်ရှိအစိုးရရဲ့ကံကြွယ်ပုံနဲ့ပတ်သက်ပြီးတော့နော်အတိုက်ခံပုံနဲ့ဘယ်လိုမြင်ပါသလဲလက်ရှိအစိုးရရဲ့လုပ်ငန်းဆောင်ရွက်နေပုံနဲ့
အဲသူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်ဥပမာဖြင့်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီလက်ကြားဆောင်ရေစခန်းဌာနချုပ်ပါဝင်ရေစခန်းနှစ်ခုပေါင်း3ခုပေါ့3ခုကိုတိုက်လိုက်တဲ့ခါကျတော့တိုက်လိုက်ချင်းကျွန်တော်ကဒါကိုသုံးသပ်ကြည့်ပါတယ်တိုက်တဲ့ဥစ္စာကသူတနရာစီမှာရှိတဲ့စခန်း3ခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဟိုစစ်စခန်းနဲ့ကြိုးရင်တော့အချိန်တိုင်းလူငိုက်ယူတော့မော်နီအတက်လုပ်တဲ့သဘောဖြစ်တယ်နောက်ဆုတ်သွားတာတော့နော်ဟိုကျွန်တော်တို့စက်သွေးနှမ်းချောင်းတွေကိုပံပိုးတာတို့ဒီစစ်စင်စနစ်တရားတမန်လူလုပ်တဲ့ဟာမဟုတ်ဘူးစစ်ပညာနဲ့ပတ်သက်ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုသုံးသပ်တယ်နောက်တစ်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တရားလာတိုက်တဲ့အဖွဲ့တွေဟာတဲ့ RSO ကိုအခြေခံတဲ့အကွာမှုဘူးချဟစ်တဲ့အဖွဲ့ဖြစ်တယ်ဒါတက်ခိုင်ရေးအဖွဲ့အဲ့ဒီအဖွဲ့ကိုအထောက်အပံ့ပြုမဲ့ Ranger National Security Committee ဆိုတာနိုင်ငံရေးအဖွဲ့လေးရှိတယ်ဒီနှစ်ဖွဲ့ပေါင်းပြီးတော့ဒီ2019အဲကျွန်တော်ထင်တယ်ဩဂုတ29ရက်နေ့မှာထင်ပါတယ်အဲအာရကန်ရိုဟင်ဂျာစာဗေးရှင်းအာမီဆိုတော့အာမီကိုဖွဲ့လိုက်တယ်ဒါကကျွန်တော်နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘူးအဲ့တော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်တန်း6လတက်တဲ့အကြံဖက်တင်တန်းဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်လို့ဖြစ်တယ်အကြံဖက်အဖွဲ့အစည်းနဲ့ဆက်နွယ်တယ်လို့ပြောတယ်အလားတူပဲဒီစကားကိုတိုက်ပြီးတော့ဖွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်ဂျီယံမှာခြေဆိုင်တဲ့ ISTJ အဖွဲ့ရှိပါတယ်အဲ့ဒီအဖွဲ့ရဲ့တွစ်ဆုံမိများကမှလည်းသူတို့အကျန်းဖက်ပွင့်နေချိတ်ဆက်ပါတယ်လို့ပြောတယ်နောက်တစ်ခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအကျန်းဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးကိုကျွန်တော်ဖတ်ရတယ်အဲသူကဒီအရှိလက်ပိုင်းမှာရှိတဲ့အကျန်းဖက်ဖွဲ့စည်းရအဖွဲ့ဝင်တယောက်ဖြစ်တယ်ဟိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကဒီလိုထိုင်လို့မရတော့ဘူးရုရှားတို့အမေရိကန်တို့ကတိုက်တော့သူတို့ဘက်ပြိုကွဲနေတယ်ရှစ်တောင်အရှောက်ကိုခြေကုပ်အသစ်ယူတယ
်
ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင
်း
ကျွတ်တယ်ဒေတာကိုရောကြတယ်အဲ့တော့ဗမာပြူလည်းသူတို့ကဖြစ်တယ်ဆိုတော့ဒါတွေဆက်ဆက်လိုက်တဲ့ခါကျတော့ terrorist ဖြစ်တယ်အကြမ်းဖက်ဖြစ်တယ်ဒါလို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရတယ်တည်စဲဥပဒေဖြစ်တယ်2014ခုနှစ်ဇူလိုင်လ4ရက်နေ့ကတည်းကအဲ့ဒါနဲ့အရေးကြီးပေးပါလို့ပြောတာကိုးလာကြပါလေခင်ဗျာနောက်ကြတယ်အဲ့တော့တုံ့ပြန်ချက်တရားနေတယ်လို့ကျွန်တော်ဒီလိုမြင်တယ
်
နောက်ဒုတိယဘလို့သုံးသပ်တယ်ဆိုတဲ့ခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြားကြနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးသပ်ပါလေနောက်တတိယချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမို့ကိုလူမျိုးဟိုမို့ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံနေတယ
်
ဆိုဒီလိုလက်ခံနေလို့ဒါလျာနောက်ကြတော့ကျွန်တော်ကမှစူးစမ်းမှုဖြစ်တယ်ဟုတ်ကဲ့အဓိကတော့ဒီသုံးချက်ပါခင်ဗျာ
သုံးချက်ဟုတ်ကဲ့ဒီကဆိုရင်ပေါ့နော်အတိုက်ခံပါတီအနေနဲ့မြင်လာပေါ့နော
်
လက်ရှိပါတီရဲ့လက်ကမ်းဆောင်ရွက်နေတယ်ဟ
ုတ်ကဲ့
ဟိုကအချိုးမကျဘူးလို့မြင်လာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ
့ဆိုတ
ော့ထောက်ပြရင်တော့အများကြီးပေါ့ဒီသုံးချက်တော့အဓိကထောက်ပြ
အဓိကပေါ့နော်
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ကျွန်မနောက်ကျောင်းကျန်ပြီးတော့မေးရမယ်ဆိုရင်အခုလိုမျိုးပြဿနာတွေစဖြစ်လာတယ်ဟို1982ခုနှစ်ဒီနိုင်ငံတက်ရှုံးမြောက်ရေးတိုက်ပွဲလုပ်ရတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ကိုစိတ်ဝင်လာတယ
်ပေါ့နော်
နိုင်ငံရဲ့ဝင်လာတယ
်
ဝင်လာတဲ့အခါမှာနော်အဲ့တုန်းကဆိုလို့ရှိရင်ဟို၅ရင်းဝင်ကျင်ရှိရပါတော့ half million လို့ပြောပါတယ်အဲ့လိုမျိုးဝင်လာတဲ့အချိန်မျိုးကိုကြံပြီးတော့မပို့နိုင်ဘူးနောက်ကျတော့ငကားမင်းစစ်စင်ရေးနဲ့ပါတယ်ပြီးတော့လည်းငကားမင်းစစ်စင်ရေးနဲ့အတူတူ ဟိုလူကဒီဘန်ဂလားဒေ့ရှ်ကိုဖတ်ပြီးလဲဖတ်ပြီးပြီးတော့နောက်တစ်ခါအဲ့ဒီဥစ္စာတွေကလည်းနောက်3လလောက်ကြာတဲ့အခါမှာ
ခင
်းတာဖြစ်နိုင်ကျွန်တော်ပြန်ပြီးလက်ခံရတယ်ဆိုတော့ကျွန်တော်ဆိုလိုချင်တာကြီးလိုက်လို့ရှင်เนาะအရင်အစိုးရဆက်အစိုးရလို့ဟိုတကဘာလုံးကနိုင်ငံတကာကလည်းသတ်မှတ်ထားပါတယ်ဟ
ုတ်ကဲ့ပါ
ဒီဆက်အစိုးရလူခင်ချုပ်ပေါက်တယ်เนาะအဲ့လိုမျိုးတွေမှာဆိုတော့အဲ့ဒီမျိုးအခြေအနေမျိုးမှာဒီဘောနော်ဒီလိုမျိုးနိုင်ငံတဲကိုတခြားတစ်ဖက်နိုင်ငံလူတွေဆက်ဝင်လာတာသိရမယ်ဘာမကြောက်နိုင်ရဲ့ပေါ့နော်အဲ့တော့အခုကအစိုးရကဒီမိုကရေစီဟိုအစိုးရပေါ့နော်ဒေါင်းဆန်းစုကြည်ဆိုတဲ့နိုင်ငံကြတယ်ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီလူတွေကိုပြန်ထုတ်ဖို့အတွက်ဘာလို့ကြောက်များအခက်အခဲတွေဖြစ်နေလဲလို့ဥက္ကဋ္ဌတွေလည်းသုံးသပ်ပါတယ်အ
ဲ့တော့နည်းနည်းလေးဒါလေးကတော့ဟိုကျေကျေပြားပြောမှရမှာပေါ့နော
်
ဒီပြဿနာလေးတွတ်တော်မှလည်းကြောက်ကြပါလေရခိုင်ကိစ္စနဲ့ပတ်သက်ပြီးကျူးလွန်ရတဲ့ကံဒီပြဿနာအရင်အစိုးရဆက်ဆက်ကရှိခဲ့တဲ့ကျူးကိုလက်ခံခဲ့ရတယ်အရင်အစိုးရဆက်ဆက်ကဘာမှမလုပ်ဘူးဆိုတဲ့ဟာမျိုးနဲ့ခက်ချင်ပြောတာပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်ကဟိုနည်းနည်းလေးပြောချင်တာကနံပါတ်1ကဒီလိုလူတွေအများပြားသိဝင်လာခြင်းအကြောင်းရဲ့နံပါတ်1အချက်ကကျွန်တော်ဒီနေ့ကြုံဖြစ်ခဲ့လို့ကျွန်တော်အချုပ်ကြအားလားဆိုရှုံးလို့ဟိုဝန်ထမ်းတွေအချင်းပြင်းလို့ဘာလို့ညာလို့ဆိုတာကသိဖွဲ့တဲ့အကြောင်းရတယ်နော်ဘာကြောင့်လဲဆိုတော့တမိုင်းကိုပြန်ကြည့်လို့ရှိရင်လေ1824မှာအင်္ဂလိပ်မှာပထမဆုံးပဲဖြစ်တယ်ကျွန်တော်ရခိုင်ကြပါတယ်ဒါပြီးပြီးသားပါရန်ကုန်ဘုဆာလုံးနဲ့စစ်ပြင်းကြီးနဲ့ရခိုင်ကြတဲ့တင်းလိုက်ကြတယ်အဲ့တော့ဒီဘက်မှာရှိတဲ့လေယာဉ်လုပ်ငန်းတွေအတွက်ကိုလိုနီဘရစ်ရှားဆိုရကလုပ်သားတွေခေါ်သွင်းတယ
်။
သွင်းနာမှာဒီ British India ဟာ Swim Navigation Company ဘာလို့ဖွဲ့ပြီးကြားသွင်းတော့အထက်ကမြန်မာစားသားဝင်လာတာကျွန်တော်ကြုံဖြစ်ခဲ့ရတယ်။ချုပ်ချာအနာဆိုရှယ်လို့အ
ဲ့ဒါဟိုအရင်ဖြစ်တာ British ကဖြစ
်။
ကျွန်မပြောတာနောက်ပိုင်း82ခုနဲ့ပေါ့နော်ဒီမှာဆက်ဆိုးအုပ်ချုပ်နေပြီးလွတ်လပ်ရခဲ့တာလည်းကြာပြီပေါ့နော်ဒီလိုအချိန်နဲ့မှာသိမ့်ဝင်လာတဲ့ကြက်ပနာအဲ
့တော့ဘုမကာွယ်ဘူးလားပေါ့
ကာွယ်ဖို့အတွက်ဟိုပြက်ွက်ဟ
ုတ်ပါရှင်ပါန
ော်အဲ့တော့ကတော့ထားပါတော့အဲ့တော့ဆစ်ဆိုး
တာနည်းနည်းလေးထားထားကြလိုက်ပေါ့အဲ့တော့
ခုကြက်ပနာဖြစ်နေတာဒီလူတွေဝင်လာတာဒီကြက်ပနာရဲ့အဓိကောဆိုတော့ဘာကြောင့်များမကာွယ်နိုင်ရလဲအဲ့ဘာလို့လဲဆိုတော့အဲ့နောက်ပိုင်းမှာလဲပေါ့နော်ဦးခင်ရင်နေနဲ့ဝန်ကြီးနေနဲ့ပဲဒီနော်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်မှာဖိုရန်စီမံဆောင်ရွက်ဖြစ်တာလည်းရှိပါတယ
်
ဆိုတော့ဒီအချိန်မျိုးမှာဘာကြောင့်များမကာကွယ်နိုင်ရတာပါလေ
ဆိုတော့ခုနနံပါတ်1ကတော့တကယ်ကိုလူကြီးပေါက်ကွက်မှုလို့များနေတယ်เนาะကျွန်တော်လည်းအင်အား3000လောက်သိပြီးတော့4000လောက်လူကြီးနေပါများနေတဲ့နိုင်ငံနဲ့နည်းနည်းချင်းဆက်နေရတာကွာအကြောင်းတစ်ချက်ပေါ့ဘလို့ဖြစ်သူကစိတ်မမှုတွေလုံးပါတယ်ဒါတစ်ပေါ့ရှီလျားတဲ့နေဆက်ကိုကျွန်တော်တို့ကားတဲ့ခါမှာဒနာဆွမ်းအားလို့လူညွှေးဆွမ်းအားလို့အပြည့်ဝလုံးပါတယ်ဒါလည်းကျွန်တော်တို့ဖွေဖွေစားနိုင်ငံပဲဒါကိုပြည့်ပြည့်စုံစုံထိမ့်နိုင်သိမ့်နိုင်မယ်လို့ပြောလို့မရပါဘူးကိုကျွန်တော်တို့နဘာတနာယကအစိုးရတက်ကတော့ဒီလိုဖြစ်ခဲ့ဘူးလို့ပေါ့နော်ဘလို့ကာခဲ့လဲဆိုတော့အဲ့ဒီအနောက်ဘက်နယ်မြေကိုအဆင့်40နဲ့ကာခဲ့တာရှိတယ်။ဒါကြောင့်ကျွန်တော်ပြောပြတာ
။
တက်ကလူတိုင်းကာ။အဲ့ဒါတော့ဘာလဲဆိုတော့ဒီနေရာမှာလက်တက်နေရာတွေမှာအခြားနိုင်ငံသားတွေဝင်လာမှဆိုရွာတွေတည်ပြီးတာ။နတ်တလာကြောင့်24ရက်တည်ပြီးပြီ။ဒါတကဒုတိယတိုင်းကလူကြွေးတိုင်းပဲ
။
အဲ့ဒါကကျွန်တော်နတ်ဆကလို့ခေါ်တဲ့ဟိုအဖွဲ့အစည်းသိပါတယ်နော်။ဟိုတကယ်ရဲကာစာရဲလာဘကရဲပေါင်းတဲ့အဖွဲ့။တော်လျှောက်ဒီနဲ့နှစ်ပြည့်တျှောက်နေမြေရှိခု95ခုတကာကြလားရှိတတိယကာဝေးတရာရင်းတော့တိုင်ရင်သုံးရမှရှိတယ်အခုစစ်စင်ကုန်းဌာနချုပ်သုံးခုဆိုတိုင်ရင်ပေါင်းအများကြီးပေါ့တကာကြလားရှိစုထကသဘောဝတရာလူလူဒရိုင်း168မိုင်ကိုကျွန်တော်ကာကြလားအခု52မိုင်လောက်တူတယ်အဲ့လိုကာကြလားရှိနောက်တစ်ဖက်ကလည်းဒီလိုပဲ1980မြန်မာနိုင်ငံကဥပဒေလိုဆက်ပြီးစီစစ်ခဲ့တယ်ရှိတယ်ဆိုတော့ဝင်တာတဲ့အထဲမှာရှိတဲ့ပေါက်ဖားလို့လောကပုံများတယ်အထဲမှာရှိတဲ့လူပေါက်ဖားလို့ပုံများတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံစီစီရင်းနဲ့စစ်တဲ့လုပ်ငန်းတွေကလုံတော်လဲပဲဒီကအခန့်တာဖြစ်တယ်ရက်နေတယ်ဆိုတော့သူတို့ဖတ်ပေါက်ပေးဖို့နည်းနည်းခက်နေတာဒီလူတွေကနိုင်ငံသားအဖြစ်ရသွားတယ်ဆိုရင်တော့နေရာတွေပြန့်တော့လာရှိတယ်အခုနိုင်ငံသားအဖြစ်အစ်စ်မခံတဲ့အတွက်ကြောင့်သူတို့ကသိဆက်လို့မရဘူးဖြစ်တယ
်ဆက်ကဥက္ကင်ပြောရဆိုရင်ဖတ်ပေါက်ပေးဖို့ကခက်တယ်ဆိုဘယ်လိုဖတ်ပေါက်မျိုးတွေများပေးဖို့
နိုင်ငံသားအဖြစ်သူစစ်စစ်ခံတယ်သူတတ်မှတ်တဲ့ criteria ကြီးတယ်နိုင်ငံသားဖြစ်တယ်ဆိုရင်တော့နိုင်ငံသားတက်ပြလိုက်တယ်ရှိရပါတော့
ဟုတ်ကဲ့
freedom of movement တွေရှိတယ်အစတည်းဖြင့်အဲသူဟိုရည်ကြည်အမျက်မျိုးအခြားနိုင်ငံတွေသွားတဲ့ခါလဲဒီနိုင်ငံသားစစ်တဲ့ပြမှာဟိုကလက်ခံပါပေါ့ဒီလို chance တွေဆုံးတယ်ပေါ့ဒီတော့ဒီမှာလာပြီးအိုင်လို့ဖြစ်နေဟုတ်ကဲ
့ကျွန်မအဲ့အချက်ချင်းတွေပြောပြပ
ေးကောင်းပါပြီခင်ဗျအဲ့တော့ तू ကအဓိကတော့အချက်တစ်ချက်ရှိတာပေါ့ဟု
တ
်ကဲ့တကဒီနိုင်ငံသားစီစီလုပ်ငန်းဟာအခြားအဆောက်အဦတို့ဘာလို့ညာလို့လို့ပတ်စံချိန်တိုင်းလုပ်လို့ရတဲ့ခါမျိုးဟုတ်ကဲ့သူ step by step လုပ်ရလိမ့်ကိစ္စဒီဘင်္ဂလီကျောက်ကနိုင်ငံသားစီစီလုပ်ချင်တယ်ဆိုရင်မြို့နယ်အစီအစဉ်တွေစပြီးသူစစ်ခံရတယ်ဥပဒေကြောင့်လို့ဆယ်မျိုးနဲ့တိုက်စစ်တပ်ကမလဲသူတို့ဘင်္ဂစီကိုယ်စားလှယ်ပါတယ်ရခိုင်ကိုယ်စားလှယ်ပါတယ်အဲ့ဒါကသူတို့သက်ဆိုင်အဖွဲ့အစည်းကစိတ်ကြိုက်ရွေးပေးတယ်လို့ တန်တဲ့ဟာတော့အဆူအမတာလေးပါတော့အဲ့ဒီကနေပြီးတော့ pass ပြတော့မှကျွန်တော်တိုင်းဟိုတင်တယ်တိုင်းမှာလည်းဒီလိုဖွင့်နေစစ်တယ်ပြီးလို့ရှိရင်ကျွန်တော်ကဘ ഹു တင်ရတယ်ဘ ഹു မှာ9ဦးဖွဲ့ပေါ့လာဘကဝင်ကြီးကအုပ်ထားပါနိုင်ငံကြီးဝင်ကြီးပြည်တယ်ဝင်ကြီးကာဝေးဝင်ကြီးဒီလိုပါပါတယ်အဲ့တော့နိုင်ငံတော်အမြင်ကာဝေးအမြင်ဥပဒေကြောင့်အမြင်ဒီလိုအမြင်တွေပေါင်းဖွဲ့လာပါအဲ့ဒီဖွဲ့ကဆုံးဖြတ်ပါတယ်ပြီးအဲ့ဒီဖွဲ့ကဟို cabinet meeting ကိုတင်ရပါတယ်အဲ့တော့ကလတခါသူကဆုံးဖြတ်တယ
်
ပြန်ချပြီးတဲ့အခါမှာမကျင်တဲ့လူကထပ်ပြီးတော့သူကအယူခံဝင်ရတယ်ဟုတ်ကဲ့အဲ့တော့အယူခံဝင်တဲ့ခါကျရင်တော့သူကကျွန်တော်ပုံမှန်ခေါ်ဆက်တေးရအစိုးရဖွဲ့ရဲ့အဆုံးဖြတ်တာအတီးပေါ့ process ကလည်းလေကြဟုတ
်ကဲ့
ပြန်စင်းလန်ဒီလူတွေကကျန်းသစ္စာကျင်းဆိုရတယ်
process
ကလည်းလေကြ
ဖြစ်ခဲ့